အပြည်ပြည်ဆိုင်ရာအကြမ်းမဖက်ရေးနေ့အဖြစ်နှစ်စဉ်အောက်တိုဘာ၂ရက်နေ့ကိုသတ်မှတ်ထားပါတယ်။ဆရာနာသိမ်းထားတဲ့မြန်မာနိုင်ငံမှာနီလန်ပေါင်းစုံနဲ့အာနာရှင်ကိုတော်လှန်နေကြတဲ့အထက်အကြမ်းမဖက်တဲ့နီလန်နဲ့ပေါင်းဝင်နေသူတွေဟာသူတို့ယုံကြည်အလန်းချောင်းနဲ့အာနာရှင်စနစ်အမြင့်ပြည့်ရေးမှာဆက်ပြီးပါဝင်သွားမယ်လို့ပြောကြပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာပါ
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပေါ်ပေါက်လာတဲ့နက်နက်ကန်ပဋိပက္ခတွေနဲ့တိုက်ပွဲတွေဟာနိုင်ငံတော်နေရာအတော်များများမှာနေ့စဉ်မျိုးပါရှိနေကြတယ်။အာဏာရှင်စနစ်ကြရှုံးရေးအတွက်နက်နက်ကန်တော်လှန်နေသူတွေရှိတယ်လို့အကြမ်းမဖက်တဲ့နီလန်းနဲ့ပါဝင်နေသူတွေလည်းရှိပါတယ်။ဒီထက်မှာအာဏာဖီဆိုင်တုံ့ပြန်မှု CVM လုပ်သူတွေဟာလည်းအခက်အခဲအမျိုးမျိုးကြားကပဲအကြမ်းမဖက်နန်းစင်နဲ့အာဏာရှင်ကိုဆက်ပြီးတော်လှန်နေကြတာဖြစ်ပါတယ်။အချိန်ကာလကြာလာတာနဲ့အပြတ်အခြေခံစားတောက်နေထိုင်ရေးအတွက်ရုန်းကန်နေရတဲ့သူတို့ရဲ့အခြေအနေကိုမိသားစုလိုက် CVM မှာပါဝင်သူကိုဖြိုးကအခုလိုပြောပါတယ်
။ခုနောက်ပိုင်းတော့သဘောတူပိုင်းတွေပါလေလေမရှိတော့ကြတော့နည်းနည်းတော့ပို့ပြီးတော့အခက်တွေ့တာပေါ့ကုန်ကိန်းလုံးပြတ်တာနဲ့ခက်ခဲပေါင်းစုံနဲ့တော့တော်တော်များများကျန်ဆိုင်နေရတာပေါ့ကျွန်တော်တို့ကဒီလိုဟာဖြစ်တာဖြစ်တဲ့အတွက်ခြားဟိုအလုပ်ဝင်မှုဆိုတာလည်းနည်းနည်းအခက်ခဲဖြစ်တယ်ပေါ့ကျွန်တော်ကဖတ်ဆုံးကြည့်ပြီးမှလည်းပုံစံလေးများလေးမှအလုပ်အလုပ်ကလည်းအဲ့လိုလေးကြားကြံပြီးလုပ်ရတာဆိုကျွန်တော်ကတော့လူငယ်ပိုင်းဆိုတော့ကလည်းတခုပြရအောင်မယ်တော့အခြားလူကလေးတို့တို့ရပါမယ်တချို့လူကြီးပိုင်းတွေကခက်ခဲသောက်ဝင်နေရတာအဲကျက်တဲ့ဖြစ်တာပေါ့အဲသာသမီကလည်းစပုတ်မရအပြင်ပုဂ္ဂလိကမှန်ကလည်းစပုတ်မရဆိုတော့အဲ့လိုလေးတော့ခက်ခဲရောအရင်ဖြစ်တာပေါ့ဒီပါရီကျက်တဲ့ဟိုသောက်ဝင်နေခက်ခဲလေးတချို့ဆိုရင်တစ်ရက်လုံးတနက်နေ့ပြီးသွားတာမျိုးတွေရှိတယ်ဟောအဲ့လိုမျိုးကြီးပေါ့ခက်ခဲတတ်ဆုံးပေါ့ဟော
အာနာသိန်းကာလမတန်ခင်အစိုးရဝန်ထမ်းအဖြစ်နဲ့အရင်တာဝန်ထမ်းဆောင်ခဲ့တဲ့တချို့ဟာလေCVM လှူရှာမှုမှာပါဝင်ခဲ့ပြီးနောက်ပိုင်းအချိန်ကာလကြာလာတဲ့အမျှဒေပေါင်းစုံမှာအခက်အခဲတွေကြုံတွေ့နေရတယ်လို့ပြောပါလေ။အတမဖက်နီလန်းနဲ့အာနာရှင်တော်လှန်ရေးမှာတချို့ကနှွေဦးတော်လှန်ရေးတပိတ်ပုံစံမျိုးစုံနဲ့အခုချိန်ထိလှူရှာမှုတွေရှိနေတာပါ။စစ်ကောင်စီတက်တဲ့ဒေသခံတော်လှန်ရေးအဖွဲ့တွေကြားလက်နက်ကင်ပဋိပက္ခဖြစ်ပွားရာဒေသတွေမှာလည်းလူလူတပိတ်လှူရှာမှုတွေကရှိနေသေးပါ။စကိုင်းတိုင်းကဏီမြို့နယ်ထဲမှာဆိုရင်လည်းလူလူတပိတ်လှူရှာမှုတွေဟာတိုက်ပွဲတွေရှိတဲ့ကြားကပဲပုံစံမျိုးစုံနဲ့ဆက်ပြီးရှိနေတယ်လို့ကဏီမြို့နယ်နေဦးတော်လှန်ရေးတပိတ်အင်အားစုခေါင်းဆောင်ကိုပြည့်အောင်လည်းကပြောပါတယ
်လူပဲနေနေကျွန်တော်တို့ကဒါကလောက်ရမှာပဲလေဟိုရှေ့လှမ်းပြီးမှနောက်ပြန်ဆိုရင်ကျွန်တော်တို့ကသွားမယ်လမ်းကထောင်နဲ့လားတင်ငိုင်းကုန်းလားပေါ့ထောင်နဲ့လည်းမသွားခြင်းဘူးတင်ငိုင်းကုန်းလည်းကျွန်တော်တို့မသွားခြင်းဘူးအဲ့ဒီတော့ကကျွန်တော်တို့ကကိုရွေးချယ်ပြီးသားလမ်းပြည်သူလူထုဥတီတဲ့လမ်းဆိုတော့ဒါကျွန်တော်တို့ရှောက်ကိုရှောက်အောင်ပဲဘယ်လိုပဲဆိုဆိုအပြန်မဖတ်တဲ့